bend could never break me, 'cause it only serves to make me more determined to achieve my final goal.
It is tradition to look upon the men as the superior gender. There is a Burmese saying which I find somewhat reprehensible, that you must treat your son like a lord and your husband like a god.
ဒီနေရာမှာရမြို့သားတွေကပုံမြင့်မြတ်တယ်ဆိုတဲ့မြန်မာစုလို့စကားတရားရှိပါတယ်။တာကုတ်သခင်လင်ကိုဖျားဆိုတဲ့စကားပါ။ဒီနေရာမှာရောက်နေတဲ့အမျိုးသမီးတွေလေသဘောတူကြလိမ့်မယ်လို့ကျမမထင်ပါဘူးလို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်က ပကြသည်မီကဖိလပိုင်နိုင်ငံမနီလာမြို့မှာကျင်းပပြီးစည်းခဲ့တဲ့၃၀ကျင်းမြောက်အာဆီယံထိပ်သီးနီလာကနှင့်ဆက်စပ်ကျင်းပတဲ့ဘစ်ကောအာဆီယံစီးပွားရေးနှင့်ယင်းနှိမ့်ညွှန်နာမှုနီလာကမှာနိုဝင်ဘာလ၁၀ရက်နေ့ကအခုလိုပြောကြားခဲ့တာဖြစ်ပါတယ်။အဲဒီစီးပွားရေးနှင့်ယင်းနှိမ့်ညွှန်နာမှုနီလာကမှာဒေါက်အောင်ဆန်းစုကြည်ပြောကြားခဲ့တဲ့မိကုံးမှာအမျိုးသမီးများစွမ်းရည်မြင့်တင်ရေးနှင့်လူသ 벨루시바들인 동산수지가
I should mention here that traditionally our women have always been at the forefront of business. When I was a child, I was brought up to understand that men usually went into the
business. 마디니아마 캐트린 뼈자 루라가로 치바로 뮤드미드위하 시와이 루간야마 시랑아 아미에 빠윈 게자라바 치마 게징아 나레 타게라가 묘다리위가 공시부 소야 무단리 피 루간자레 뮤드미드위가로 미보정 룽시부 시와이 루간자야레 수레 쳇바 다장 미다수 사위니예 푸롱고드위 အမျိုးသမီးတွေကို အမြဲ အားထားခဲ့ကြရပါလေ ဒါကြောင့်လေ ဒီနေ့ ကျမတို့ နိုင်ငံမှာ စိုးတီထွင် စီးပွားရေး လုပ်ငန်းရှင်တွေထဲမှာ အမျိုးသမီးတွေက 48 ရာခိုင်နှုန်း ပါနေတာကလည်း မဆမ်းပါဘူးလို့ ဒေါက်တာဆန်းစုကြည်က ပြောခဲ့တာဖြစ်ပါလေ ခုလို ပုဂ္ဂလိက ကန္တမှာ အမျိုးသမီးများ ပါဝင်မှုက အားကျစရာ ကောင်းပြီမဲ့လို့လေ ကိုသားသမီးတွေ ရှေးရေးတွေ ယုံကန်နေကြရတဲ့ အမျိုးသမီး အများစုလည်း ရှိသေးတဲ့အကြောင်း ဒေါက်တာဆန်းစုကြည်က ထောက်ပြခဲ့ပါလေ
While I'm delighted to witness the active participation of women entrepreneurs in the private sector, I'm also inspired by the
millions of women who are in the public sector. ကောင်းမွန်ပြီးကြိုးပမ်းကြတာကိုလည်းကျမအားကြမိပါတယ်။ဒီအမျိုးသမီးတွေဟာသူတို့အတွက်သူတို့မိသားစုအတွက်ပြင်နိုင်ငံရဲ့ကြီးပွားတိုးတက်ရေးအတွက်လည်းကြိုးပမ်းနေကြတာဖြစ်ပါတယ်လို့ဒေါက်တာဆန်းစုကြည်ကပြောခဲ့တာဖြစ်ပါတယ်။ဒါအပြင်မြန်မာအမျိုးသမီးတွေဟာပညာရေးကိုလည်းဦးစားပေးတာတွေ့ရတယ်လို့ဒေါက်တာဆန်းစုကြည်ကထောက်ပြခဲ့ပါတယ်။
Our women
are put a great premium on education. They always have. ပြောခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့စီးပွားရေးလုပ်ငန်းတွေမှာအမျိုးသမီးတွေဟာအသေးစားနဲ့အလတ်စားစီးပွားရေးလုပ်ငန်းတွေမှာအဓိကပါဝင်လှုပ်ဆောင်နေကြတာဖြစ်ပြီးရင်းနှီးငွေရရှိဖို့ဈေးကွက်ရှာတတ်ဖို့နေရာပိုင်ဆိုင်နိုင်ဖို့ဘဟုသုတအချက်လက်ရရှိနိုင်ဖို့ခင်မီနီးပညာလက်လှမ်းမိနိုင်ဖို့စသဖြင့်အကဲဆမှုတွေကိုနေရာတိုင်းမှာရင်ဆိုင်နေရတဲ့အကြောင်းဒေါက်တာဆန်းစုကြည်ကထောက မှုကိုလေအခြေခံအဖြစ်ရင်ဆိုင်နေရတယ်လို့ဒေါန်ဆန်းစုကြည်ကထောက်ပြခဲ့ပါတယ
် It is true that we are not discriminated in the sense of being debarred from any activities such as
ဒီဝိုင်းလုကန်ယာမာနဲ့အသက်မူဝင်ကြောင်းလုပ်ငန်းတွေမှာအမျိုးသမီးတွေကိုပိတ်ပင်ထားတာမရှိဘူးဆိုတာမှန်ပေမဲ့ရိုးရာအစဉ်အလာရအမျိုးသားတွေကိုပိုတံပိုးရှိတယ်လို့ယူဆကြတာတွေ့ရပါတယ်သမီးတွေထက်သားတွေကိုမျက်နှာသာပေးတဲ့အမေတွေလည်းရှိပါတယ် အထူးသဖြင့်ပညာသင်ခွင့်နဲ့ပတ်သက်လို့ဖြစ်ပါလေ။ဒါပေမဲ့လို့ချိန်ထဲမှာပဲမိခင်တွေကအသက်ကြီးလာရင်သူတို့ကိုပြုစုဖို့ကသားတွေကိုအားကိုးရမှာမဟုတ်ဘဲတမီးတွေကသာအားကိုးရမယ်ဆိုတာကိုသဘောပေါက်ကြပြီပဲလို့လေ။မိခင်တွေကဒါတွေကိုတည်တည်ကြီးနေပဲသားတွေကသာဦးစားပေးကြတာတွေ့ရတယ်လို့ဒေါန်ဆန်းစုကြည်ကထောက်ပြသွားပါလေ။ဒါပြင်မြမလေးဟာစိုက်ပျိုးရေးလုပ်ငန်းမှာလေထက်ဝက်မှာမြို့သမီးတွေကပါဝင်လုပ်ကိုင်နေကြရပြီးသူတို့ရဲ့လူအားကိုတံပိုးထားခြင်းမခံရတာတွေ့ရတယ်လို့ဒေါန်ဆန်းစုကြည်ကပြောပါလေ
။ In Myanmar, women account for approximately half of the agricultural workforce. However,
မြန်မာနိုင်ငံလေယာကန္တာမှာအမျိုးသမီးတွေကထက်ဝက်ပါဝင်နေပေမဲ့အများအပြားလေသူမတွေအဖြစ်ပဲတွေ့ရပြီးလေယာစိုက်ပျိုးရေးမှာဘယ်တိနံကိုစိုက်မယ်ဘယ်အချိန်စိုက်မလဲဆိုတဲ့အရေးကြီးတဲ့ဆုံးဖြတ်ပိုင်းခွင့်တွေမရှိကြသလိုလေယာမြေပိုင်ဆိုင်မှုလည်းမရကြတာများပါတယ်လို့ဒေါန်ဆန်းစုကြည်ကထောက်ပြခဲ့ပါတယ်။ဒါကြောင့်လည်းအမျိုးသမီးများတန်းတူအခွင့်အရေးရရှိမှုနဲ့ပတ်သက်လို့လင်းကလေးငယ်တွေအနေနဲ့အခြေခံပညာသင်ခွင့်ရရှိချဖို့လိုတယ်လို့ဒေါန်ဆန်းစုကြည်ကပြောခဲ့ပါတယ်
။ To achieve positive change in women's rights, it is important.
မြို့သမီးများအခွင့်အရေးနဲ့ပတ်သက်လို့အပြုသောဆောင်နဲ့အပြောင်းအလဲရရှိနိုင်ဖို့မူလတန်းနဲ့အလဲတန်းပညာရေးမှာလင်းကလေးငယ်တွေပညာသင်ခွင့်ရရှိဖို့ကအရေးကြီးပါတယ်။လူ့သမားအင်အားမှလည်းအမျိုးသမီးတွေပိုပါဝင်နိုင်ဖို့ကိုဝင်ဆောင်မိခင်တွေစာမရေးပြုစုစောင့်ရှောက်ခွင့်ခံရဖို့လူမှုရေးရာခိုင်မာတဲ့အကာအကွယ်ပေးနိုင်ဖို့နဲ့အဆုံးဖြတ်ပေးနိုင်မယ့်နေရာတွေမှာမျိုးသမီးတွေပါဝင်နိုင်ဖို့ကိုထောက်ခံအားပေးရမှာဖြစ်တယ်လို့ဒေါအောင်ဆန်းစုကြည်ကပြောသွားပါတယ်။မြန်မာနိုင်ငံမှာအမျိုးသမီးတွေအခုလိုအကဲဆတ်မှုတွေရင်ဆိုင်နေရပြီးမဲ့လို့လေတက္ကသိုလ်ပညာစီးပူရမှာတော့အမျိုးသမီးတွေအရေးအတွက်ကမျိုးသားတွေထက်ပိုများတာတွေ့ရကြောင်းဒေါအောင်ဆန်းစုကြည်ကထောက်ပြသွားပါတယ်
။ In the education sector,We can say that in my country, women are going ahead of the men. Already in Rangoon University,
16... ဒီနေ့ကန္တာမှာကျမတို့နိုင်ငံမှာအမျိုးသားတွေရှိကအမျိုးသမီးတွေကပြီးနေတယ်လို့ပြောနိုင်ပါတယ်။ရန်ကုန်တက္ကသိုလ်မှာကျောင်းသား60ရာခိုင်နှုန်းကအမျိုးသမီးတွေဖြစ်ပါတယ်။ဒါကပညာရေးမှာအမျိုးသမီးတွေကပိုသားတယ်ဆိုတာကိုပြသရရောက်ပါတယ်။ဒါအပြင်အရေးကြီးတဲ့ပညာရေးဌာနတွေမှာလည်းပမုခရာထူးတွေမှာအမျိုးသမီးတွေထမ်းဆောင်တာပိုပြီးများနေပါလေ။ချိန်ထဲမှာပဲအမျိုးသားတွေကိုအစိုးရမှုထမ်းတဲ့နေရာတွေမှာမတွေ့ရသလိုပညာရေးကဏ္ဍမှာမှုထမ်းတာတွေလည်းမတွေ့ရပါဘူး။စီးပွားရေးကဏ္ဍမှာသွားလုပ်ကင်ကြတာဖြစ်နိုင်ပါလေ။အဲ့ဒီမှာလေအမျိုးသမီးတွေပါဝင်မှုကများနေတာဖြစ်ပါလေ။ဒါကြောင့်လည်းကျမမကြခဏမေးရတဲ့မေးခွန်းတစ်ခုကတော့အမျိုးသားတွေဘယ်ရောက်ကုန်ကြပြီလဲဆိုပြီးဒေါအောင်ဆန်းစုကြည်ကမေးခွန်းထုတ်ခဲ့ပါလေ။ခုလိုအမျိုးသမီးတွေကြိုးပမ်းမှုကြောင့်အောင်မြင်မှုတွေရရှိပြီးမဲ့လို့လေအမျိုးသမီးတွေကလုပ်ငန်းမကျွမ်းကျင်ကြဘူးအင်ရှင်မတွေပဲဖြစ်ကြတယ်အဆုံးဖြတ်ပေးနိုင်စွာရှိကြဘူးဆိုပြီးရှုမြင်ခံရစေဖြစ်တယ်လို့ဒေါအောင်ဆန်းစုကြည်ကထောက်ပြခဲ့ပြီးအမျိုးသမီးတွေစွမ်းရည်မြင့်တင်နိုင်ရေးအတွက်မြန်မာနိုင်ငံက10နှစ်ကြာမဟာဗျူဟာစီမံကိန်းကိုချက်မှတ်လှုပ်ဆောင်နေတယ်လို့လေသူကပြောခဲ့ပါတယ်ဒါအပြင်ခဏိကဘာမှာအမျိုးသမီးတွေပါဝင်တဲ့အခန့်ကဏ္ဍနဲ့ပတ်သက်လို့လေဒေါအောင်ဆန်းစုကြည်က
It is said that women hold up half the sky but I would rather say that they nurture half
ကောင်းပြန်တူပဲကိုမျိုးသမီးတွေကဖိမထားရတယ်ဆိုတဲ့ဆိုရိုးစကားရှိပါတယ်ဒါပေမဲ့ချမအနေနဲ့ပြောလိုတာကမျိုးသမီးတွေဟာကောင်းကင်ရဲ့တပည့်ထက်မကပြုစုဆောက်ရှောက်နေရတာဖြစ်တဲ့အပြင်ကဘာကြီးတူပဲကိုလေပြုစုပြိုးထောင်နေရတာဖြစ်ပါတယ်ဒီကဘာကြီးဟာလူတွေနေထိုင်ရာရုံးကန်လှုပ်ရှားရာမျိုးဆက်တစ်တွေရဲ့အနာဂတ်ကိုဖန်တီးရာဖြစ်တာမို့မျိုးသမီးများပိုးပြီးစွန့်အင်နှင့်တင်ပြေဝကြဖို့အရေးကြီးတဲ့အကြောင်းဒေါအောင်ဆန်းစုကြည်ရဲ့ပြောကြားချက်နဲ့အတူဒီသတင်းပိုင်းရဲ့အမျိုးသမီးများကန္တာကိုနှီးကုန်းချုပ်အပ်ပါလိမ့်ရှင
် You can bend but never break me Cause it only serves to make me More determined to achieve my